ထိုင်းနိုင်ငံမှာရောက်နေကြတဲ့မြန်မာဒုက္ခသည်တွေကတချို့ဟာဒုတိယတုတ်ဖြစ်နေရက်ကိုပြန်နိုင်ဖို့နှစ်နိုင်ငံအစိုးရတာဝန်ရှိသူတွေကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR နဲ့အစိုးရအဖွဲ့အစည်းမဟုတ်တဲ့ NGOs တွေပူးပေါင်းစီစဉ်နေကြပါတယ်။ဒါပေမဲ့လည်းကိုယ်သဘောဆန္ဒနဲ့နေရက်ပြန်တဲ့အစီအစဉ်ရဲ့ပထမတုတ်မှာလိုက်ပါသွားသူတွေကြားအခက်အခဲတွေကြုံရတဲ့သတင်းတွေကြောင့်မြန်မာဒုက္ခသည်တွေနေရက်ပြန်ရေးလဲတွန်းဆုတ်နေကြပါတယ်။အပြည့်အစုံကိုတော့ထိုင်းအခြေစိုက် VOE သတင်းတောက်မအေးမာကတင်ပြပေးထားပါတယ်ခင်ဗျာ။
ထိုင်းမြန်မာနယ်စပ်မှာရှိတဲ့နိုဘိုဒုက္ခသည်စခန်းကဒုက္ခသည်65ဦးကိုအောက်တိုဘာလ25ရက်နေ့ကနေရရင်ကိုပြန်ပို့ခဲ့ပြီးတဲ့နောက်မိမိဆန္ဒနဲ့နေရရင်ပြန်ခြင်းသူနောက်ထပ်လူ100လောက်ကိုလည်းဒုတိယတုတ်အနေနဲ့နေရရင်ကိုပြန်ပို့ပေးဖို့အတွက်နှစ်ဖက်အစိုးရတွေကစီစဉ်နေကြတာပါဒီထဲကစည်ရင်ပေးထားတဲ့ဒုက္ခသည်တဦးကတော့နေရရင်ကိုပြန်ခြင်းပေမဲ့ပထမတုတ်ကဒုက္ခသည်တွေအဆင်ပြေတာကိုသိမတွေ့ရသေးတဲ့အတွက်ပြန်ဖို့မဖြစ်နိုင်သေးဘူးလို့ဆိုပါတယ
်ကိုဘကလူတွေအဆင်မပြေဘူးလို့ကြားရတဲ့ကောင်မသွားကျင်တာပေါ့မပြေနိုင်ဘူးဒီမှာနေ့စီလအများနဲ့ဖြစ်သွားတာမျိုးကိုဘပြန်ရောက်တဲ့အခါမှာပြန်လဲထူထောင်ရေးတို့ကဘလို့မှရုံးကံလို့အဆင်ပြေမဲ့ပုံစံမျိုးသိမမြင်တော့ဘူးဒါလို့ဆိုတော့ဟိုဘကအစိုးရအနေနဲ့လည်းကျွန်တော်တို့ခေါ်တာမဟုတ်ဘူးဒီ pilot project ဆိုတဲ့ဟာကတော့စီမံချက်နဲ့တို့သွားတဲ့လမ်းကြောင်းကိုယ်ကသူကပြန်လာဖို့ခေါ်တယ်ဆိုလို့ရှိရင်ကျွန်တော်တို့ကအဲ့မှာတာဝန်ယူမှုတာဝန်ခံမှုတွေနေရမယ်လေ
မေလစခန်းကဒုက္ခသည်တဦးကလည်းနေရရင်ပြန်ဖို့အတွက်ပထမအတုပ်ကလေးကစီရင်ပေးသွင်းထားပေမဲ့အခုတည်းထိတော့ပြန်ဖို့အတွက်မရေရာသေးဘူးလို့ဆိုပါတယ်မေလစခန်းကလည်း UNHCR ကဌာနပြန်သွားနိုင်ရေးအကျိုးဆောင်ဌာနကိုဖွင့်လှစ်ထားခဲ့ပေမဲ့စီရင်ပေးသွင်းတဲ့သူနှဲပါနေသေးတယ်လို့လည်းပြောဆိုသွားပါတယ
်ဟိုဘက်ကပြန်တဲ့လူတွေနဲ့အဆက်အသွယ်တော့ရတယ်လေရအဲ့ရအခြေအနေကိုကြည့်ပြီးတော့မှကျွန်တော်တို့ပြန်မယ်လို့ဆိုပြီးတော့ကျွန်တော်ဆုံးဖြတ်ထားတာသူတို့လည်းအခြေအနေမကောင်းသေးဘူးဆိုတော့ကျွန်တော်တို့ကမှကြတော့ဆုံးဖြတ်ရချတာနည်းနည်းခက်နေ
ပထမဦးဆုံးအတော့အနေနဲ့နေရရင်ကိုပြန်သွားကြတဲ့သူတွေတဲကဒုက္ခသည်18ဦးကတော့ရန်ကုန်ကလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့နေရာပြန်လည်ခြားထားရေးဝန်ကြီးဌာနကစီစဉ်ပေးထားတဲ့ဂိုဒေါင်တစ်ခုမှာနေထိုင်ရပြီးစားတော့ဖို့အတွက်တနေ့ကိုကြက်ငွေ3000ပေးထားကြောင်းနဲ့နေထိုင်ဖို့အိမ်ကိစ္စအပါဝင်ကလေးတွေပညာရေးအတွက်စီစဉ်ပေးမှုတွေမရှိတာကြောင့်အခက်အခဲတွေဖြစ်နေရတယ်ဆိုပြီးနေရရင်ကိုပြန်ခဲ့တဲ့ဒုက္ခသည်တဦးဖြစ်တဲ့ဒေါခင်စန်းကြီးကပြောပါတယ
်အခုကဒီမှာနေတော့ဘယ်ကြောက်ခံမလဲကိုယ်မှာအစီအစီကမဖြစ်ဘူးလေဘယ်ကြောက်မှအဲ့လိုနေရအောင်ဒါပေမဲ့စိတ်မူရအောင်တရားကိုယ်တိုင်ဆက်ပါဝဲသူ့အမျိုးတွေကတော့ခလေးဒီတိုင်းမကားနဲ့ငါတို့ခေါ်သွားမကြောက်ရဘူးဆိုပြီးကဟိုမှာလှိုင်းမျိုးနဲ့မပွတ်တယ်အဲ့တဲ့ခါကျတော့အဲ့မရဘူးအညာရေးဝင်ကြတာညင်ကြတာမရှိဘူးအဲ့လိုပြောလိုက်တယ်အရှင်သိရဘာမှမဖြစ်ဘူးလားဘောနေတာဒီနေ့လည်း6လလောက်ကြည့်ရကျမတို့တွေ့တာလေဒီပုံကြီးကိုကျမတို့ကန်လေးကိုလာပြောအဲ့ဒီမင်းမလေးညာဌာနကညင်ကြရင်ဘူးဖိန်ဝင်ဘူးကိုရရရလေလောက်ရကပါတယ်လေသူတွေအုပ်ချုပ်ရေးပါတယ်လေ
ရန်ကုန်ပြန်ရောက်နေတဲ့ဒုက္ခသည်တွေကိုတော့တရားဝင်မဟုတ်တဲ့နှုတ်စကားတွေနဲ့68သိန်းတန်းတန်ဖိုးနဲ့အင်အားတွေကိုအကျွေးယူစနစ်နဲ့ဝယ်ယူလို့ရတယ်ဆိုပြီးသူတို့ကိုအကူအညီပေးနေတဲ့ဝန်ထမ်းတွေကပြောဆိုနေပေမဲ့ဒုက္ခသည်တွေကတော့ပထမအရင်အနေနဲ့ချက်ချင်းသွင်းရမယ့်ကြက်ငွေ330ဆိုတဲ့ငွေကြေးကိုမတက်နိုင်ကြသလိုဒီကိစ္စနဲ့ပတ်သက်လို့တရားဝင်အရာတိကျတဲ့ဆွေးနွေးမှုတွေမရှိသေးဘူးလို့ဆိုပါတယ်ဒုက္ခသည်တွေနေရရင်ကိုပြန်နိုင်ရေးအတွက်အိုးအိမ်နေရာခြားထားရေးကိစ္စတွေကိုစီစဉ်ပေးဖို့တိကျကောင်းမွန်တဲ့အစီအစဉ်တွေအာမခံရှိတဲ့အလုပ်ကံအခွင့်အလမ်းတွေဖန်တီးပေးနိုင်ရေးပါဝင်လုံခြုံရေးနဲ့နေထိုင်ရေးကိစ္စတွေကိုအစီအစဉ်တကျရေးဆွဲဖို့အတွက်ဒုက္ခသည်တွေဘက်ကတော့တောင်းဆိုခဲ့ကြပြီးအများစုကတော့ဒီလိုအခြေအနေတွေမဖြစ်လာသေးတဲ့အတွက်နေရရင်ကိုပြန်ဖို့အတွက်တွန်းဆုတ်နေကြဆဲဖြစ်ပါတယ်အော်တိုဘာလာတော့ကပထမအတုပ်အနေနဲ့ဒုက္ခသည်တွေကိုပြန်ပို့တဲ့အခါမှာခရင်ဒုက္ခသည်ကော်မတီကိုလည်းတိုင်ပင်ဆွေးနွေးညှိနှိုင်းတာတွေမရှိတဲ့အတွက်ဒုက္ခသည်ကော်မတီဘက်ကတော့ဒီကိစ္စကိုဘာမှသိရှိထားတာမရှိဘူးလို့ဆိုပါတယ်။ပထမဆုံးအတုပ်တုံးကတော့နေရရင်ပြန်ပို့အတွက်စည်ရင်ပေးထားသူဒုက္ခသည်60ကျော်ရှိပေမဲ့တကယ်တမ်းပြန်တဲ့အခါမှာ65ဦးပဲပြန်ကြတာပါ။အထူးသဖြင့်ဆယ်စုနှစ်3ခုလောက်ထိနှစ်ရှည်နေထိုင်နေကြရတဲ့ဒုက္ခသည်တွေအနေနဲ့အိုးအိမ်တွေစွန့်ခွာခဲ့ရတာကြောင့်နေရက်ကိုပြန်တဲ့အခါမှာနေထိုင်စရာကိုစီစဉ်ပေးဖို့အတွက်လိုလားနေကြပါတယ်။ထိုင်းမြန်မာနယ်စပ်မှာဒုက္ခသည်စခန်း6ခုရှိပြီးဒုက္ခသည်3000ကျော်ခိုးလုံနေထိုင်နေကြပါတယ်။အခုလိုပဲဒုက္ခသည်တွေအနေနဲ့နေရရင်ကိုမိမိဆန္ဒလျောက်ပြန်နိုင်ဖို့အတွက် UNHCR ကတော့ဒုက္ခသည်စခန်းတိုင်းမှာဌာနပြန်သွားနိုင်ရေးအကျိုးဆောင်ဌာနတွေကိုဖွင့်လှစ်ထားတာဖြစ်ပြီးဒုက္ခသည်တွေဘက်ကစည်ရင်ပေးသွင်းနိုင်တယ်လို့လည်းဆိုပါတယ်။ဒါပေမဲ့လည်းဒုက္ခသည်အများစုကတော့သူတို့ဘဝအတွက်ခိုင်လုံတဲ့အာမခံချက်ရှိတဲ့အစီအစဉ်တွေမရှိဘဲနေရရင်ကိုပြန်နိုင်ဖို့အတွက်ကအခက်အခဲတွေရှိနေတယ်လို့လည်းဒုက္ခသည်တွေဘက်ကပြောဆိုခဲ့ပါတယ်ရှင်။